တိုင်းရင်းသားဒေသတွေရဲ့အခက်အခဲတွေကိုဖြေရှင်းနိုင်ဖို့တိုင်းရင်းသားပါတီတွေလွှတ်တော်မှာပို့ပြီးပါဝင်လာနိုင်ဖို့လိုအပ်တယ်လို့တိုင်းရင်းသားပါတီတွေရဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေကပြောတဲ့အကြောင်းဒီမှာဤသနာထုံးကပြောပြပါမယ်။တိုင်းရင်းသားဒေသတွေမှာလူမှုရေးပညာရေးစတဲ့ကွာခြားချက်လိုအပ်ချက်တွေအများကြီးရှိနေသေးပြီးဒီလိုအခက်အခဲတွေကိုဖြေရှင်းနိုင်ဖို့ဆိုရင်တိုင်းရင်းသားတွေရဲ့အကြောင်းကိုနားလည်ပြီးတော့တိုင်းရင်းသားအရေးအတွက်အသေးချဆောင်ရွက်ပေးနိုင်မဲ့ကိုယ်စားလှယ်လောင်းတွေလွှတ်တော်ထဲမှာပို့ပြီးပါဝင်လာဖို့လိုအပ်တယ်လို့ဖဲခုံမြို့နယ်ကဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းမူကယ်ရိုလိုင်းကပြောပါရစေ။
ကျမဒီလက်ရှိအနိုင်ရပါတီကိုကျမဝင်ရခဲ့တယ်ကျမကိုယ်တိုင်လည်းဒီလက်ရှိအနိုင်ရပါတီကိုပဲကျမအရန်မြောင်းနေပြီးမှကျမမဲပေးခဲ့တယ်လက်ရှိအနိုင်ရပါတီကအနိုင်ရပြီးသွားတဲ့နောက်ပိုင်းမှာဒီလက်ရှိမှာဆိုရင်ညှစ်ပေါင်းမဖွဲ့ဘူးဆိုတဲ့အဖြစ်ကိုထွက်လာတယ်တိုင်းရင်းသားနယ်မြေတွေကိုလာပြီးမှတိုင်းရင်းသားတွေကိုပြန်ဖက်ပုံစံမျိုးနဲ့ညင်လာတယ်ဆိုတော့ခဏပြောတဲ့ပုံစံမျိုးတိုင်းဥပမာဆိုရင်2015တော့ကရန်တိုင်းရင်းသားပါတီပေါ့နော်ကျမတို့ပါတီကအနိုင်ရရှိမှုတွေမရှိခဲ့ဘူးအနိုင်ရရှိမှုတွေမရှိခဲ့တဲ့အတွက်ကြောင့်ကျမတို့ဘာဆုံးရှုံးရလဲဆိုဒီမိုကရေစီစံနော်ရကျမတို့ရဲ့နိုင်ငံရုပ်ကိုစားပြစ်မှုကမရခဲ့ဘူးဆိုတော့ဒါတွေကဒီမိုကရေစီအရာကျမတို့အခွင့်အရေးတွေဆုံးရှုံးနေတယ်ဆိုတော့ဟာလည်းမြေမောက်ထုတ်ပြချင်တယ်ဆိုတော့ဒီချိန်မှာကျမတို့ဒီခုနပြောတဲ့ဟာပေါ့နော်ဒီချိန်မှာကညွပောင်းမဖွဲ့ဘူးဆိုတဲ့ကိစ္စတွေပါလာတယ်ပြီးတော့တပါတီအာဏာမြဲယုံကိုပဲဆက်သွားတယ်တိုင်းရင်းသားနေတဲ့ပူပေါင်းပေါင်းမှုမလောက်ဘူးဆိုတဲ့ဟာတွေကကျမတို့ရဲ့နယ်မြေကျမတို့ရဲ့ဒီတိုင်းရင်းသားလူနေစုရှိနေတဲ့အတိုက်အမြုံထဲမှာဝင်လာပြီးမှကျမတို့ရေကျမတို့ရဲ့မြေကျမတို့ရဲ့ဒေသအခွင့်အရေးတွေကိုကျမတို့အသိဆုံးဖြစ်တယ်ဆိုတော့ကျမတို့တွေကဒီဒီမိုကရေစီကိုပေါ်ဆောင်ဖို့အတွက်ကတော့ကျမတို့တွေကမဖြစ်မနေကျမတို့ရွက်ောက်ပွဲဝင်ရမယ်ဆိုတဲ့အတ္တစိတ်ကနဲ့ကျမတို့ပြန်ပြီးမှတိုင်းရင်းသားအပါတိအငယ်တွေကလည်းရွက်ောက်ပွဲကိုဝင်ရရှင်ပြန်ရချင်းဖြစ်ပါတယ်ဟုတ်
တိုင်းရင်းသားဒေသတွေမှာကြုံနေရတဲ့အမျိုးသမီးတွေအကြမ်းဖက်ခံရတာတွေနဲ့တိုင်းရင်းသားဒေသတွေရဲ့မြေယာအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့အဆင်မပြေမှုတွေအများကြီးကြုံတွေ့ခံစားနေကြရတယ်လို့ပြည်ထောင်စုပိုင်းအမျိုးသားအဖွဲ့ချုပ်ပါတီကကိုယ်စားလှယ်လောင်းနန်းခမ်းချိုကပြောပါတယ
်ပြောရမယ်ဆိုရင်တိုင်းရင်းသားတွေကိုကာကွယ်ပေးခဲ့တဲ့ policy တွေကနည်းတယ်ပေါ့လေเนาะဒါအဲ့တော့ပြန်ကြည့်လိုက်မယ်ဆိုရင်တိုင်းရင်းသားတွေရဲ့ခွင့်ရေးပေါ့လေဒါတိုင်းရင်းသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးတာမျိုးလည်းရှိဘူးပြီးနောက်တစ်ခုကမြင်တာကဥမာပြတ်ထားလိုက်တဲ့ဥပဒေတော်တော်များများကလည်းဒီတိုင်းရင်းသားကိုအကာအကွယ်ပေးတဲ့ဥပဒေတွေကအရင်နည်းတယ်အဲ့တော့ကျမဝေပြန်ရတဲ့ချင်းရဲ့ရွေချက်လေးခုနပါတယ်အဓိကတောင်ဆိုင်ပြောတောင်သူတွေအတွက်ကဒီ delay ထွန်းတမီယာစနစ်ကိုကအတိမပြုဖို့လိုတယ်ဘာလို့လဲဆိုတော့ဒီတိုင်းရင်းသားတွေတာမှာပြန်ကြည့်လိုက်မယ်ဆိုရင်ဥပဒေတော်တော်များများဒီ delay ထွန်းတမ်းအရာပဲအချိနေတယ်အဲ့တော့ဒီအစိုးရကချမှတ်လိုက်တဲ့ဥပဒေတွေ policy တွေတော်တော်များများဒီတိုင်းရင်းသားတွေတာနဲ့ဒီတိုင်းရင်းသားတွေတာဒီစစ်ဆေးမျိုးမနေမှာရှိတဲ့ဒီတောင်သူတွေနဲ့အဝင်ခွင့်ကြဖြစ်ဖို့အရန်ခက်ခဲတယ်ဗောလေအဲ့တော့တိုင်းရင်းသားတွေရဲ့အခက်ခဲကတိုင်းရင်းသားတွေတည်ဆုံးဖြစ်တယ်ဒီတိုင်းရင်းသားတွေ data တွေရဲ့အခြေအနေနဲ့ကိုက်ကြည့်တဲ့ဒီမီယာဒီ delay ထုံးတက်မီယာစနစ်ကိုပြောရမယ်ဆိုရင်ဒါလိုချင်တယ်ဗောလေဒီ policy အတိုင်းဒါကျွန်မတို့တက်နိုင်ဆုံးစ조사ပြီးလုံဆောင်ပေးချင
်လက်ရှိတိုင်းရင်းသား data တွေမှာဖြစ်နေတဲ့မြေယာပြဿနာပညာသင်ယူနိုင်ခွင့်အခွင့်အလမ်းဆုံးရှုံးမှုတွေ data အလိုက်အလောက်အကန့်အခွင့်အလမ်းရရှိနိုင်အောင်ဆောင်ရွက်ပေးဖို့တိုင်းရင်းသားတွေရဲ့အခက်အခဲနဲ့စကားတန်တွေကိုအစိုးရကသိရှိနိုင်ဖို့အတွက်ဆိုပြီးတိုင်းရင်းသားတွေအနေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုအားကိုးပြီးမဲပေးကြဖို့လိုတယ်လို့တိုင်းရင်းသားပါတီတွေနဲ့ကိုယ်စားလှယ်တွေကတိုက်တွန်းထားကြပါရဲ့ရှင်ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ်